ပါကစ္စတန်ဝန်ကြီးချုပ်ကိုရာရုကဖေရှားရဲ့လွှတ်တော်ကြိုးပမ်းချက်တွေအောင်မြင်မှုမရခဲ့ပါဘူး။ဝန်ကြီးချုပ်အီမရာခန်ကိုဖေရှားနိုင်ရေးအယုံအကြည်မရှိအဆိုကိုလွှတ်တော်ဆွေးနွေးပွဲအစမှာပဲဥပဒေအရဝန်ကြီးဖာဝတ်ဟာဆင်ကဒီအဆိုကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးထားတဲ့အတွက်တရားဥပဒေနဲ့မညီကြောင်းကြေညာပေးဖို့လွှတ်တော်ဥက္ကဋ္ဌကိုတိုက်တွန်းခဲ့တာပါ။နိုင်ငံတော်ကိုတစ္ဆာဆောင်တည်ရေးဟာပြည်သူပြည်သားတိုင်းရဲ့အခြေခံတာဝန်ဖြစ်တဲ့ဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံမှာစာပိုက်ကိုလည်းဝန်ကြီးကဖော်ပြသွားပါတယ်။လွှတ်တော်ဥက္ကဋ္ဌကလည်းဝန်ကြီးချုပ်အီမရာခန်ပေါ်အယုံအကြည်မရှိအဆိုကိုတရားမှွန်ကြောင်းဖွဲ့စည်းအုပ်ချုပ်ပုံနဲ့ညှို့ညွတ်မှုမရှိကြောင်းကြေညာပြီးတော့လွှတ်တော်အစည်းအဝေးကိုရန်နာလိုက်တာပါ။ဝန်ကြီးချုပ်ခန်ကိုရာထူးကဖေရှားရေးကြိုးပမ်းချက်မှာဘလို့ပါဝင်ပတ်သက်မှုမှမရှိဘူးလို့အမေရိကန်ကညင်ဆိုပါတယ်။လွှတ်တော်အစည်းအဝေးပြီးဆုံးပြီးမကြာခင်မှာပဲဝန်ကြီးချုပ်ခန်ကလည်းပြည်내နဲ့ပြည်ထောင်စုအဆင့်ဥပဒေပြုအစည်းအဝေးအားလုံးရပ်ဆိုင်ပြီးတော့ရွေးကောက်ပွဲတည်တည့်ကျင်းပဖို့ပါကစ္စတန်သမ္မတကိုအကြံပြုရတယ်လို့နိုင်ငံတော်မိန်ခွန်းမှာပြောကြားသွားပါတယ်။အဲ့ဒီအကြံပြုချက်အတိုင်းသမရအာရစ်အာဗီကလည်းလွှတ်တော်ရွေးကောက်ပွဲအားလုံးကိုတရားမဝင်ကြောင်းကြေညာလိုက်ပြီးလာမယ့်ရက်90အတွင်းရွေးကောက်ပွဲကျင်းပတော့မှလည်းဖြစ်ပါတယ်